ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံပြီးကိုယ်စံတာနဲ့ကိုမူရင်းနေရာတွေစီပြောင်းနိုင်အောင်လုပ်ပေးဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကလူသားစာနာမှုအကူအညီပေးဖွဲ့တွေကတိုက်တွန်းနေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့ရဲ့လက်ရှိနေအိမ်တွေမှာသူတို့ကိုယ်တိုင်ဘေးရန်ကင်းကင်းနဲ့ထူထောင်ခွင့်မပြုဘူးဆိုရင်ရခိုင်ပြည်နယ်မှာပြန်လာတဲ့ရိုဟင်ဂျာတွေကိုထားမဲ့ဘယ်လူစခန်းအသင့်မျိုးကိုမှစုလက်ခံမှာမဟုတ်ဘူးလို့လည်းပြောကြပါတယ်။ Care International, Save the Children,Dutch အစိုးရမှုတဲ့အဖွဲ့များညွန်ပေါင်းအဖွဲ့နဲ့ Solidarity International စတဲ့အဖွဲ့တွေရဲ့တောက်ကြနေပူးတွဲထုတ်ပြန်ကြတဲ့မှာအဲ့လိုပြောထားတာပါဒုက္ခသည်တွေပြန်ပို့ရေးနှစ်လအတွင်းစတင်မယ်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကြေညာထားတဲ့ပုံစိုးရိမ်နဲ့အကြောင်းလဲအဲ့ဒီအဖွဲ့တွေကပြောပါတယ်ဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့နှစ်နိုင်ငံစလုံးကအခိုင်အမာရှိတဲ့ပုံအကူအညီပေးအဖွဲ့တွေကအတိအမှတ်ပြုကြပေမဲ့လည်းအဲ့ဒီလုပ်ငန်းကိုနိုင်ငံတကာစံနှုန်းစံထားတွေနဲ့အညီလုပ်ဖို့တိုက်တွန်းထားသလိုသူတို့ရဲ့မူရင်းနေရာတွေစီကိုကိုယ်စံတာနဲ့ကိုပြန်နိုင်ရေးဆိုတဲ့ဒုက္ခသည်တွေရဲ့အခြေခံအခွင့်အရေးကိုလေးထားတဲ့အကြောင်းဒါပေမဲ့လည်းပြန်ပို့ရေးလုပ်ငန်းမစတင်ခင်မှာပြန်သွားသူတွေရဲ့အခွင့်အရေးဘေးကင်းလုံခြုံရေးနဲ့အကာအကွယ်ရရေးအာမခံချက်ပေးဖို့တိုက်တွန်းကြောင်းပူးတွဲထုတ်ပြန်ချက်မှာပြောထားပါတယ်။ဩဂုတ်လကုန်ကလေးကဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်6,400ခွဲလောက်ရှိပြီလို့ကုလသမဂ္ဂကပြောထားပါတယ်။